ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကြောင့်ရွှေ့ဆိုင်းခဲ့ရတဲ့သတင်းကောင်းကင်စာကာကွယ်ဆေးကြောင်းပြောပြထားပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုကြောင့်ပြီးခဲ့တဲ့လတွေကရွှေ့ဆိုင်းခဲ့ရတဲ့ဒီသတင်းကောင်းကင်စာကာကွယ်ဆေးကိုအခုအပတ်စထိုးပေးရမှာအိမ်မှာနေဖို့အမိန့်မထုတ်ထားတဲ့နေရာတွေမှာထိုးနိုင်ပါပြီ။မြန်မာအမျိုးသမီးတွေအတွက်အဖြစ်အများဆုံးနဲ့အသေးအကျောက်အများဆုံးဖြစ်တဲ့ဒီသတင်းကောင်းကင်စာအတွက်ကာကွယ်ဆေးကဘလို့ထူးခြားအရေးပါပြီးဘယ်ရွယ်ဒီမှာဘယ်မှာထိုးနိုင်ပါပြီလဲဒီအကြောင်းကလေးထုခုနဲ့ဆေးတက်ကလေးတွေကလေးချမ်းမပညာဌာနအငိမ့်စားဌာနမှူးပမောခဒေါက်တာစောဝင်းကိုကျွန်တော်ဝင်းမင်းကမေးထားပါတယ
်ဟုတ်ကဲ့ကလေးထုခုကျောင်းဒီပမောခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီသိန်းခေါင်းကင်ဆာစာကွယ်ဆေး HPV ဗတ်သိမ်းပေါ်ဆရာနော်ကိုဗစ်ကြောင့်အရင်ရွှေ့ဆိုင်းထားရကလည်းအခုပြန်ထိုးပေးမယ့်အစီအစဉ်လေးကိုလည်းလည်းဆက်ရှင်းပြပေးပါလားဆရာ
။ဒီ HPV လို့ခေါ်တာပေါ့နော် Human Papilloma Virus ဟိုကာကွယ်ဆေးပေါ့။အဲ့တော့ဒီ virus ကပိန်ကောင်းကင်ဆာကိုဖြစ်တာများစေတော့ဒါကိုပိန်ကောင်းကင်ဆာကာကွယ်ဆေးလို့လည်းသုံးလို့ရတယ်ပေါ့နော်။အဲ့တော့ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်းဒီပိန်ကောင်းကင်ဆာဖြစ်ပေါင်းမှုများတဲ့နိုင်ငံတွေမှာဒီဆေးကကလေးတိုင်းပေါ့နော်အမျိုးသမီးတိုင်းကိုယ်နှစ်ရွယ်လောက်ကစပြီးတော့အမှန်တကယ်တည်းလဲဆိုတော့အကြံပြုထားပါတယ်။ဆိုတော့ကျွန်တော်တို့ဒီအမျိုးသားအဆင့်ကဝယ်ဈေးဆိုင်ရာအကြံပေးကော်မတီတွေနဲ့2019တည်းကဒါကိုအမျိုးသားကဝယ်ဈေးတို့အစီအစဉ်မှာဒါပုံမှန်ဆက်သွင်းနေတယ်ဆိုတော့အကြံပြုခဲ့တယ်။အစိုးရလည်းသဘောတူတယ်ဒါကိုကျွန်တော်တို့ဒီတပင်းဆိုတဲ့ကာဗီလို့ခေါ်တာပေါ့ဒီကဝယ်ဈေးဆိုင်ရာပိတ်ခွတ်အခွင့်အရေးပေါ့နော်အဲဒီကိုကျွန်တော်လျှောက်ထားခဲ့တယ်။ဆိုတော့2020အတွင်းမှာကျွန်တော်တို့နိုင်ငံအနေနဲ့စတင်ပြီးတော့ဒီဆေးကိုထိုးခွင့်ရတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့ကအစီအစဉ်ထားတော့2020 August လောက်ပေါ့နော်ဒီတွေပထမတစ်လကိုကျောင်းမှာထုံးမယ်နောက်တစ်လကိုကျတော့ဒီကျောင်းမနေတဲ့ကလေးတွေဖြစ်တဲ့ရက်ကွက်တွေမှာထုံးရပေါ့ဒါပေမဲ့ဒီ COVID ကြောင့်မလို့ကျွန်တော်နောက်ပိုင်းကျတော့ရှေ့သားတယ်ပေါ့နော် September မှာထုံးမယ်ပေါ့နောက်တစ်ခါအခုကျလည်းဆက်ပြီးတော့လည်းဟို COVID နဲ့ပတ်သက်လို့အချိန်တွေကဒီလိုမျိုးမရှိသေးဘူးပေါ့လေအဲ့တော့ဒီ October မှာတော့ကျွန်တော်ထိုးတော့မယ်ပေါ့နော်အဲ့တော့စထိုးတဲ့ခါမှာတော့ဘယ်မှာပဲထိုးရမလဲဆိုတော့ဒီ stay at home ပေါ့နော်ဒီအိမ်မှာနေဖို့ order မလုပ်တာတွေမြင့်နေရှိတာလေ80မြင့်နေလောက်ရှိအဲ့မြင့်နေတွေမှာတော့တွားလို့လာလို့ရတယ်ကျွန်တော်တို့ရဲ့ဒီတာဝန်ကြီးထိုးလုပ်ငန်းတွေကပုံမှန်လည်းကတ်နေတော့အဲ့ဒီနေရာတွေမှာစပြီးတော့ထိုးပေးမှာပါအဲ့တော့ကလေးငယ်နေတဲ့ဒီကိုနှစ်ပြည့်တဲ့အကြောင်းပေါ့နော်ကိုနှစ်နဲ့10နှစ်သားပဲထိုးပေးမှာဆိုတော့သူရဲ့ကိုယ်စီရင်လို့ဒီအကြောင်းဝင်တဲ့အဖက်ထောက်ခံချက်တို့ဒါမှမဟုတ်လည်းကျွန်တော်ကသူချက်ကဝယ်ရင်းစီမံချက်ဒီထိုးတော့အတက်ထောက်ထားပြီးရှိတဲ့ဒီလိုထိုးပေးမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးအခုစပြီးထိုးလို့ရပြီပေါ့ဆရာနော
်ဟုတ်ကဲ့20ရင်းရပြီစပြီးတော့ဒီနေ့နဲ့တနေ့ပေါ့နော်ထိုးပေးနိုင်တဲ့နေရာတွေပေါ့ခုနလိုကျွန်တော် stay at home လုပ်နိုင်တော့လဲသွားလာမှုဖြစ်ခဲ့တော့ကဝယ်ရင်းကိုထိုးလို့အဆင်ပြေတယ်အဲ့တော့အဲ့လိုမျိုးမဟုတ်တဲ့နေ့နဲ့ဒီမှာဆိုသူတို့သွားထိုးလို့ရပါပြီဒါတော့အစုလိုက်အပြုံလိုက်တခါလေတည့်ရမို့သတ်မှတ်ရတည့်ရမှာထိုးတဲ့ဟာမျိုးမဟုတ်ပါပုံမှန်ထိုးပေးနေတဲ့အမျိုးသားကာဝယ်ဆေးတို့အစီအစဉ်မှာပုံမှန်ထည့်သွင်းပေးတာ။နောက်လည်းဒီခုနှစ်ပြည့်တဲ့ကလေးတွေကနောက်နှစ်တွေနောက်နှစ်တွေမှလည်းထိုးသွားမှာပေါ့နော်။ဒီနှစ်ထိုးတဲ့ကလေးကနောက်တစ်နှစ်မှတစ်ခါပြန်ထိုးရမှာ။အနည်းဆုံးကွာဝေးရတော့6လပေါ့။အများဆုံးကွာဝေးရ15လ။ဒီကြားထဲမှာပြန်ထိုးရမှာဆိုတော့ကျွန်တော်တို့ရင်တော့ရည်ရထားတော့ဒီနှစ်ကျောင်းမှထိုးရင်နောက်နှစ်ကျောင်းမှဒီချိန်ပြန်ထိုးမှာ။အခုတော့ကျောင်းတွေမဖွင့်တဲ့အတော့ရက်ွက်ထဲမှာပဲထိုးရမှာပေါ့နော်။ဆိုတော့ဒီရုပ်နဲ့ကျမ်းမာရေးဆန္ဒတွေမှာကျဲလက်ကျမ်းအစ်ကနဒီမှာထိုးလို့ရမယ်။သားပွားဆရာမတွေကနေဒီလိုက်ထိုးတဲ့အချိန်မှာထိုးလို့ရမယ်။နောက်တစ်ခုကဒီဆေးရုံခြေဆိုင်ပေါ့နော်။ကျွန်တော်ကတင်းတရားချက်ပမာဒီတော့မှရှိတဲ့ဆေးရုံမှာ68ရုံပေါ့နော်။အဲ့ဒီမှာဆိုလို့ရှိရင်သာဝယ်သေးထိုးဆန္ဒတွေမှာထိုးလို့ရပါတယ်။အဲ့တော့ထိုးပေးမဲ့ကလေးတွေကတော့ September 1ရက်9လ2010ကနေပြီးတော့31ရက်8လ2017ပေါ့။ဒီကားရဲမူရဲ့ကလေးတွေထိုးပေးမှဖြစ်ပါ
ဘူး။ဟုတ်ကဲ့ဆရာ။အဲ့တော့ဒီကာကွယ်ဆေးကဘယ်လိုထူးခြားမှုရှိပြီးတော့ဒီအရေးပါမှုပဲရှိလဲဆရာ
။ဒီကာကွယ်ဆေးကဘာထူးခြားလဲဆိုတော့ကားတိုင်းဆိုကာကွယ်ဆေးတွေကမွေးကစားနေတနည်းခွဲအထိမှပြီးသွားတယ်ပေါ့နော်။အခုကတော့ဒီကျောင်းနေရွယ်ဖြစ်တဲ့ဘုန်းနဲ့ဆယ်နှစ်မှစထိုးမှဖြစ်တာပဲ။ဘုန်းနဲ့ရွယ်မှာပေါ့နော်။အဲဒါကတော့ဒီလူမှာဖြစ်တတ်တဲ့ Papilloma Virus နေမိုင်းဆိုင်ရာဆက်ဆံမှုဖြစ်တဲ့အခါမှာခိုးတယ်ပေါ့နော်။အဲ့တော့ဒီကူးစက်မှုကအဓိကဗာနဲ့ဆက်ဆက်လဲဆိုတိန်ကောင်းကင်ဆာပေါ့နော်တိန်ရဲ့ကောင်းမိုင်းကဖြစ်တဲ့ကင်ဆာပေါ့အဲ့ဒီကင်ဆာလည်းဘယ်လောက်အရေးကြီးလဲဆိုမြန်မာနိုင်ငံမှာမျိုးသမီးမိတွေမှာဖြစ်တဲ့ကင်ဆာမှာအဖြစ်အများဆုံးကလည်းဒီဥစ္စာပဲအေးပြောင်းနှုံများဆုံးကလည်းဒီဥစ္စာပေါ့နော်အဲ့ဒါကတော့ဒီအသက်35 40ကျော်တဲ့အရွယ်အချို့မှာပုံဖြစ်တာပါအ ဆင်းငယ်လေးမှဖြစ်တာတော့လည်းမဟုတ်ဘောနော်အဲဒီလိုလည်းဒီတဲ့ကြီးတဲ့အရွယ်မှာဖြစ်တော့ဒါပေမဲ့အဲ့ဒီဖြစ်တဲ့ကင်ဆာသမားတွေရဲ့ဆက်ဆက်ရည်လုံး65ရည်လုံးကဒီယောဂဘူကူးဆက်ကံလို့ဖြစ်တာအဲ့တော့ဒီယောဂဘူကူးဆက်တာကိုကာကွယ်တဲ့ကာကွယ်ဆီကိုဆိုပေးခြင်းအဖြစ်နောက်ပိုင်းမှာဒီတိမ်ကောင်းကင်ဆာဖြစ်တဲ့လုံးကိုအများကြီးချသွားပြီမယ်လို့မျှော်လင့်နေအဲ့ဒါကြောင့်ဒီကာကွယ်ဆီကိုထိုးပေးတာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီယောဂပထမဆုံးအချိန်အနေနဲ့ဒီအမျိုးသားကာကွယ်ရေးအစီအစဉ်မှာထည့်လိုက်တဲ့သဘောပေါ့ဆရာနော
်ဟုတ်ပါဟုတ်ပါတယ
်အရင်ကတော့ဒီအပြင်မှာ
အရင်ကတော့ဒီအပြင်မှာတော့ရနေတာကြာပြီ၄-၅နှစ်လောက်ကဆရာရယ်ဒါပေမဲ့ဒီဈေးကသရောကိုဈေးကြီးပါတော့6000ကနေ3000လောက်ထိရှိတယ်အခုကကျွန်တော်တို့အခမဲ့ထိုးပေးမှာပါဒါပေမဲ့ဒီကျွန်တော်တို့ရတာလည်းဒီတစ်နှစ်စာပေါ့နော်တစ်နှစ်မှာဘလူးရေဘလောက်နဲ့လဲဆိုတော့တိုင်း၄သိန်းခွဲပေါ့နော်၄သိန်း6000ပါဝင်နေလောက်နေတယ်ကြပ်ပြီးပေးတာဖြစ်တဲ့အတွက်ကျွန်တော်တို့ကကိုယ့်နေရွယ်ကလေးတွေပဲစထုတ်ပေးပါ
မယ်။ဟုတ်ကဲ့နောက်တစ်ခုကဒီဘေးထွက်ဆိုကျော်ရှိလားဆရာဒီကာကွယ်ဆေးပါလေ။ဘာလို့လဲဆိုတော့တချို့မိဘတွေကကာကွယ်ဆေးဆိုရင်စွန့်ရင်တကြလို့လေ
။ဒီကာကွယ်ဆေးကတော့ excellent safety profile ပေါ့နော်ဆိုတော့ဒါမှဒီကာကွယ်ဆေးကိုအမြဲတမ်းစောင့်ကြည့်နေတဲ့အကြံပေးအဖွဲ့ရှိပါတယ်။ကမ္ဘာအကြံပေးအဖွဲ့ပေါ့။အဲ့ဒီကမ္ဘာအကြံပေးအဖွဲ့ကဆိုထားတဲ့ဟာတော့လုံးဝဒါမှကြီးကျယ်တဲ့ side effect ရှိကုန်ရှိသေးပါဘူး။အဲ့ဒီထိုးတဲ့နေရာမှာနည်းနည်းနာတာမိတာဆိုရင်ပေါ့နော်အနည်းငယ်ချားနေတာတွေပဲရှိပါတယ်။ဒီမှတ်ကိုလုံလုံစစ်ချတဲ့ကာကွယ်ရေးဖြစ်ပါတယ်။
ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုကိုဗစ်ကာလဖြစ်တဲ့အတွက်ကာကွယ်ရေးရောဆရာကြီးဘယ်လိုအကြံပေးချင်လဲ
။ကာကွယ်ရေးကတော့ကိုဗစ်ကာလမှာဒီကာကွယ်ရေးထိုးတဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ဘုရားကျမ်းမာရေးခွင့်ရလဲဒီညွှန်ကြားချက်ပေါ့နော်။ရှိသေးတာပါ guide စာ။ကျွန်တော်ကဒီကာကွယ်ရေးတွေကကျလို့မရတော့ပေါ့နော်ဆိုတော့မရှိမဖြစ်ဝန်ဆောင်မှုတွေဖြစ်တယ်။ဒါကြောင့်ဒီဝန်ဆောင်မှုတွေကဆက်လုပ်နေပါတယ်။လုပ်တဲ့အခါမှာတော့ဒီကိုဗစ်နဲ့ပတ်သက်တဲ့အမှန်တော့ cluster မယ်လက်ဆေးမယ်ညနေခုံးကလုပ်မယ်လူတွေဒီလူတွေကိုခွဲချိန်မယ်ကြောင်နဲ့တယောက်၆ပေးခွာမယ်ပေါ့။အဲ့ဝင်ကြတဲ့တရားကိုထိုးပေးမယ်စက်မိုင်ဝန်ထမ်းတွေကိုလည်းသင်ကြားပေးထားပြီးသားပစ္စည်းတစ်ဆိုင်ပေးထားပြီးသားဖြစ်ပါတယ်။အဲ့လိုပဲဒီထိုးမဲ့ကလေးတွေအနေနဲ့လည်းချက်ခွဲပြီးတော့အချိန်ခွဲပြီးတော့ပေါ့နော်ဆိုတာကျင်းပြီးတော့ဒီသာထိုးကိုစီစဉ်มาဖြစ်ပါတယ်။နောက်ကုညီပြီးတော့ပို့ဆောင်ပေးတဲ့စင်နာဝန်ထမ်းတွေကိုလည်းစင်နာတွေပါပေးထားပါ
ဟုတ်ကဲ့ကျေးဇူးများကျေးဇူးပါဆရာ